ဒီမှာဗျာမနေ့ပြဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ကိုဖမ်းဆီးထားပြီးတော့တရားရုံးထုတ်ပါတော့မယ်ဒီကိစ္စနဲ့ပတ်သက်ပြီးအရှင်ဘုရားတို့တန်ခါတပ်ပေါင်းစုအနေနဲ့ဗာမများမိန်ကြားလိုတာရှိပါတယ်လေဗျာဗာမများလှုပ်ဆောင်ဖို့ရှိပါတယ်လေဗျာ
ဟယ်လိုဦးကနောကဒီကျေးဇူးရရခုလုံးရက်ကိုလည်းဦးကနောကကန့်ွယ်တယ်ချုံချတယ်ဟယ်လိုဦးကနောကဒီမနေ့ကဒီ18ရက်5လ2009ပေါ့နော်ဒီ18မကြပြီဆိုရင်ဒီဇာကမကြီးဒေါအောင်ဆန်းစုကြည်စတင်ပြီးတော့ရုံးတုံးဆွဆွရမယ်ယုံကြည်ဖြစ်တယ်အဲ့တဲ့ကြောင့်ဦးဇင်းတို့ကဒီဒေါ်ဆော့ကြီးအញ្ញံလုံးမြောက်ကြီးအတွက်ဒီမိမိတို့ရဲ့အိမ်တွင်းလိုက်ကြီးစီဖျားကျန်းကညာနာရှိစီအဲစူတောင်းမြစ်တာပူဇင်းကအစပေါ့နော်ဒီဒေါ်ဆန်းစုကြီးယုံကြည်ကိုဒီအင်းစင်ထောင်းရင်ဖြေပေါ့နော်အတန်တိတ်သူ့ရဲ့အင်အားပြည့်ပြည့်ပုံတရာအပါဝင်ဒီမြန်မာနိုင်ငံတလန်တနေရရို့နယ်နောက်တကမိမိတို့ပြည်နိုင်ရရှိတဲ့အနေထားများနဲ့ဒီဒေါ်ဆော့ကြီးလုံးမြောက်ကြီးတဲ့ဒီစန္ဒဖော်ထုတ်ပွဲကိုလည်းဦးဇင်းတို့ကဒီပြုလုပ်ဖို့အားကိုဒီတိုက်တွန်းခြင်းတာနှိုးဆော်ခြင်းတာ
အဲ့တော့ဒီ
ကဒီလက်ရှိမြန်မာနိုင်ငံလောက်ကတန်ခါတပ်ပေါင်းစုအဖွဲ့ရဲ့ဒီ88မျိုးဆက်ကျောင်းသားတွေရဲ့ဒီမြန်မာနိုင်ငံလောက်ကကျောင်းသားတော်နဲ့ကောင်များအဖွဲ့ချုပ်ကပူးပေါင်းပြီးတော့ဒီအင်တာအားတိုင်းနဲ့ဒီလက်ရှိမြန်မာပြည်တွင်းနဲ့တနင်္လာမှာရှိတဲ့ဒီလူတိုင်းသားလူမျိုးစုအားလုံးပါဝင်ပြီးတော့ဒီပုံတရားမျိုးစုံနဲ့ဆက်လက်တက်ဝင်ဖို့အတွက်ကိုလည်းဦးဇင်းတို့ကစူးစမ်းသွားမယ်ဖြစ်တဲ့ကြောင်ဦးဇင်းကပြောကြလို့ပါတယ
်ဓမ္မဗျာနောက်တစ်ခုကအခုလိုဒေါအောင်ဆန်းစုကြည်ကိုဖမ်းဆီးလိုက်တဲ့အတွက်ဘလို့နှိမ့်နာမှုမျိုးဘလို့အကျိုးသက်ရောက်မှုမျိုးရှိတယ်လို့ယူဆပါသလဲ
နောက်တစ်ခုကဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါအောင်ဆန်းစုကြည်နောက်တစ်ခါဦးဇင်းတို့ဒီဒီမိုကရေစီအင်အားစုတွေတခြားလုံးဆွဲကြံခဲ့တဲ့ဒီတွေ့ဆုံဆွေးနွေးရေးတို့အမျိုးသားပြန်လည်တင်ရည်လမ်းကြောင်းကိုလည်းကြောင်ကြကြပြစ်ပယ်လိုက်တဲ့ဆိုတဲ့အနေအထားကိုလည်းရောက်နေတယ်အဲ့ဒီအပြင်ဒီကုလသမဂ္ဂရောအမေရိကန်ရောဒီဥရောပသမဂ္ဂအာဆီယံနိုင်ငံနဲ့ဒီအိန္ဒိယနိုင်ငံတွေတိုက်တွန်းအကြံပေးမှုကိုလည်းဒီလုံးဝပြစ်ပယ်ရောက်တဲ့ဆိုတဲ့အနေအထားကိုလည်းလက်ရှိမှာတွေ့နေရပြီ
။ဒေါအောင်ဆန်းစုကြည်ကိုဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလုံးဆိုင်ရာရဟန်းမြို့များသမဂ္ဂအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးဆောင်ဆရာတော်ကလည်းအခုလိုပြင်ကြပါတယ်
။မင်းကဟိုဦးတင်းတို့ဆံသာသူတွေအနေနဲ့မနေ့ကရောနော်ဟိုတကူကြီးဖရားတွေမှာတွားပြီးတော့ဒီဘာရောက်တော့ခွဲသုံးလုံးတော့ခွဲပြီးတော့အတူကြီးဖရားတွေမှာအတန်းသူကြီးသမျောက်ကြီးအတွေ့စစ်တပ်ဖို့စုတော်လောက်ကြမယ်အဲ့ဒါကိုရန်ရှင်လူပြည်သူပေါ့တိုင်းသူပြည်သားအားလုံးရတယ်အဲ့ဒါကိုပိုင်ဝင်ပြီးတော့ရှင်းရှင်းလုံးနဲ့လက်တွဲပြီးတော့စားပေးကြပါလှုပ်ဆောင်ကြပါနော်အဲ့ဒါကိုဦးရင်တိုက်တွန်းလိုပါတယ
်ဒီပါဗျာ
ဆံကသူအနေနဲ့လည်းမိမိတို့ဟိုစွန့်နိုင်တဲ့ဘက်ကနေပြီးတော့မိမိတို့စွန့်တယ်လို့မိမိကြရနေရမိကြရတော့နေပြီးတော့မိမိတော်ကမိမိကြောက်အားလုံးဖိုင်ဝင်ပြီးတော့ဒီမိုကရေစီရရှိရေးအတွက်အဲဖိုင်ဝင်ကြိုးပမ်းကြပါလို့တိုက်တွန်းလိုပါတယ်အများပြည်သူအနေနဲ့ကတော့မိမိတို့စွန့်နိုင်တဲ့ဘက်ကနေပြီးတော့ဒါစွန့်နိုင်တယ်လို့လွတ်မြောက်ကြိုးပမ်းကြပါဟောညီညွတ်ချင်းဒီအင်အားဆိုတဲ့အတိုင်းအားလုံးညီညွတ်ညွတ်နဲ့အဲလက်တွဲပြီးတော့လုပ်ကြပါလို့ဦးတင်တိုက်တွန်းလိုပါတယ
်အဲ့ဒီနောက်မြန်မာနာအပစစ်အစိုးရကိုလည်းဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့အခုလိုပန်ကြားလိုက်ပါတယ
်။စစ်အစိုးရအနေနဲ့အဲတန်းနိုင်ဆိုနော်သဘောထားတွေတော်ပြောင်းပြီးတော့ဒေါအောင်ဆန်းစုကြည်ပေါ်ညှာတာပြီးတော့လွှတ်ပေးပါအတိုင်းဒီပေါ်လဲမျက်ညာပြီးတော့အဲ့ဒီရဲ့ကောင်းကျိုးကိုရှေ့ရှုပြီးတော့ဟောလွှတ်ပေးပါပြီးရင်သုံးပွင့်နိုင်ရင်ညာစီရေးအတွက်ညှိနှိုင်းဆွေးနွေးပေးပါလို့အခုလိုသဘောထားတက်မှနေလို့ရှိရင်တိုက်ပြည်ရဲ့အဲအတွက်မကောင်းပါဘူးအန္တရာယ်ကြီးပါတယ်နော်ဟိုကောင်းကျိုးဖြစ်မလာနိုင်ပါဘူးဆိုးကျိုးတွေကဆက်လာနိုင်ပါတယ်ဒေါ်နန်းစုကြည်နဲ့နိုင်ငံကြီးကျွန်မများအားလုံးဆွပေးပါလို့ဦးရင်တောင်းကြလို့ပါတယ
်အဲ့ဒီနောက်မြန်မာနိုင်ငံကထေကြီးဝါကြီးဆရာတော်ကြီးတွေနဲ့တန်ခါမဟာနာယကအဖွဲ့ဝင်ဆရာတော်ကြီးတွေကိုလည်းစစ်အစိုးရကိုဖြောင်းဖြားနားချပေးဖို့အခုလိုလျှောက်ထားပါတယ
်ဘိုးဝင်ဆောင်တန်ခါမဟာနာယကဆရာတော်ကြီးများဗျာဆရာတော်ကြီးများအနေနဲ့လည်းတိုင်းပြည်ရဲ့ချွတ်ချုံကြနေတဲ့အဲတိုင်းပြည်ရဲ့အန္တရာယ်ကိုဟိုရှိမနေပဲဟောရဟန်းရှင်လူပြည်သူအများကြီးဒီဒုက္ခကိုမျက်ညာတော်အားဖြင့်ဆရာတော်ဆရာမတတ်နိုင်သည့်ဘက်ကနေပြီးတော့ဟောရှေ့ဆိုရကိုဖြောင်းပြနားချပေးတော်မူပါအရှင်ဗျာဒီတော့ဒီလူတွေနုညွန့်စွာသက်အိုချီမိုးဆုခိုးတောင်းပန်ပါလိမ့်ဗျာတောင်းဆိုပါလိမ့်ဗျာ
ကျေးဇူးပါဗျာအဲမနေ့ပြန်ကတနင်္လာနေ့မှာဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ကိုဖန်စီထားရကနေရုံထုတ်စစ်ဆေးပါတော့မယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်အနေနဲ့ဗာပြောလို့ပါလေခင်ဗျာ
ဒေါ်ဆန်းစုကြည်ကဆိုရင်တော့ဒီစစ်ဆေးလာနေပြီးတော့2003ခုနှစ်ခရီးအတည်း သုံးမတစ်ဆက်ခါဝင်းနဲ့မတရားတွင်ဖမ်းဆီးခြင်းချထားတာခု2009ခုနှစ်မေလ29ရက်နေ့မှာဆိုလို့ရှိရင်6နှစ်ပြည့်တော့မယ်အဲ့တော့အစိုးရဖမ်းဆီးထားတဲ့ပုံမှန်ဆက်ခါဝင်းနဲ့ကြာတော့ဥပဒေကြောင်းအရကြီးမယ်ဆိုလို့ရှိရင်ပြည့်ပြီးတော့ဖမ်းဆီးထားဖို့ကလုံးဝမဖြစ်နိုင်တော့ဘူးလှုပ်ကိုလှုပ်ပြီးအဲ့တော့ကြာတော့စိုးရအနေနဲ့ကလည်းဒါမဲ့2020မှာသူတို့မတရားသဖြင့်တင်ပိုက်ထားတဲ့အာဏာကိုတရားဝင်အောင်လုပ်မဲ့ရွေးကောက်ပွဲရှိမယ်။အဲ့တော့ဒေါအောင်ဆန်းစုကြည်ကိုခုလိုချင်မှပြန်လှုပ်ပေးလိုက်မယ်ဆိုလို့ရှိရင်သူတို့တို့ကအရင်အနောက်ရှက်ဖြစ်မယ်လို့အစိုးရယူဆပြောကြတော့ခုလိုဒီအမှုဆင်ပြီးတော့ကြတော့အနိုင်ကျင့်တာပေါ့နော်။အဲ့ဒီအတွက်ကိုကျွန်တော်တို့ဒီတန်ခါတပေါင်းစုရောချစ်ဆက်ရေးမှုဆက်ကြောင်းသားတွေရောနောက်ဗမာနိုင်ငံလုံးဆိုင်ကြောင်းသားတမကအဖွဲ့ချုပ်ကရောအပြင်ထံရှုံချတန်းွက်တယ်။နောက်ပြီးတော့ကြတော့ဒေါအောင်ဆန်းစုကြည်လိုမျိုးတွေအတွက်လည်းလူတိုက်ပွဲပုံတန်တဲ့မျိုးစုံနဲ့ပြန်ပြီးတော့တုံ့ပြန်သွားမယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်
။ဟုတ်ကဲ့အဲ့ဒီတော့အခုဒေါအောင်ဆန်းစုကြည်ကိုဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးဘယ်လိုဆောင်ရွက်မှုမျိုးတွေလုပ်ဖို့ရှိပါသလဲ
။ဆောင်ရွက်မှုမျိုးဆိုတာပေါ့နော်။ကျွန်တော်တို့ကဒီတိုင်းပြည်တစ်ပြည်ရဲ့နိုင်ငံရေးခြေနေပုံမှာကအဓိကတောင်းရှိတာတော့နိုင်ငံရေးပါတီပေါင်းဆောင်တွေနောက်တက်ကြွလှူရှာသူတွေ။ဒါမှမဟုတ်ပြည်သူလူထုမှာလည်းသူမိမိတို့ရဲ့တိုင်းတာလိုက်ပေါ့နော်။ကိုလှူဆောင်နိုင်တဲ့ခံကဏ္ဍတွေအများကြီးရှိတယ်ခင်ဗျာ။အဲ့တော့ကျွန်တော်တို့ဒီဒေါအောင်ဆန်းစုလည်းမြို့မြောက်ရေးအတွက်ဆိုလို့ရှိရင်လည်းတူးချင်းအလိုက်ပဲဖြစ်ဖြစ်အစုအဖွဲ့လိုက်ပဲဖြစ်ဖြစ်နော်မိမိတို့ရဲ့အိမ်အတွင်းမှာပဲဖြစ်ဖြစ်ဒီဖះအကြောင်းကံနေဒီပန်းကြံနေဈေးတွေလည်းဖြစ်ခြင်းဖြစ်မယ်အများပြည်သူသွားလှုပ်လာရတဲ့နေရာတွေမှာအဲ့ဒီမှာလည်းဒေါအောင်ဆန်းစုလူမြောက်ရေးအတွက်စုတောင်းပွဲတွေလုပ်မယ်နောက်ပြီးတော့ဒီဒေါအောင်ဆန်းစုကြီးရဲ့ရုံချင်းရှိတဲ့အခါတိုင်းအင်းစိတ်ထောင်ဝင်းရှိမှာစုပြီးတော့အင်အားပြရတယ်ပေါ့နော်အင်အားပြရတယ်ဆိုတာမှာကျွန်တော်တို့ဒီဒီမိုကရေစီလူလားသူတွေဆိုကြတော့ဒီမိုကရေစီနဲ့ဘလောက်ထိုက်တန်နေဆိုတာကိုပြဖို့အတွက်ကအတန်တိတ်ပေါ့ဒီလိုပုံစံနဲ့လုပ်ဖို့ရှိရတယ်။ဒါဒီမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာပေါ့နော်။ဒီရပ်ကွက်တိုင်းကြီးရွာတိုင်းမြို့နယ်တိုင
်းအခုတော့ဆန်းစုကြည်ကိုနိုင်ကောကောចောင်းသားတွေကရော NLD ကရောမျိုးမျိုးဒီတွေ့ဆုံဆွေးနွေးအတွက်ကမ်းလှမ်းတာတွေရှိပါတယ်။အဲ့ဒီလိုကြားတဲ့ကအခုလိုလှုပ်ဆောင်နေဆိုတော့ဒီအစိုးရအနေနဲ့ကတော့ဆန်းစုကြည်ကိုရော NLD ကိုရောဘလို့အကြောင်းမျိုးကြောင့်ပဲဖြစ်စေမလိုလားတော့ဘူးဆိုတဲ့အိဗယ်မျိုးများတက်ရောက်တယ်လို့ယူဆပါသလား
။အဲ့ဒါကတော့ပြေးကြတယ်ခင်ဗျာ။ပြေးကြတယ်ဆိုတာကအဲ့နာဗာအနေနဲ့အတူအကြီးမားဆုံးရန်လူကလူသားဒီမိုကရေစီဖွဲ့ချုပ်တဲ့တောင်ဆန်းစုကြည်ပဲအဲ့တော့သူကိုတောင်တောင်ဆန်းစုကြည်လူသားဒီမိုကရေစီဖွဲ့ချုပ်ကတော့သူတို့အကြီးမားဆုံးရန်လူပဲနောက်တစ်ခုကတောင်ဆန်းစုကြည်ကိုခုလိုမျိုးမတရားသဖြင့်ပေါ့နော်ငကူကတည်းလေဒီမတရားသဖြင့်အမှုဆင်ဖန်ဆီးတဲ့အခုနောက်တစ်ကြိမ်လှုပ်ရမယ့်ကြံမှာလည်းရှုံမပေးပဲနဲ့ဒီလိုကောက်ကျစ်တဲ့အကြံဉာဏ်လေးနဲ့လှုပ်တယ်ဆိုတော့ကျွန်တော်တို့ပြောရလို့ရှိရင်ကျွန်တော်တို့ပြည်သူလူထုကိုလှုပ်စရာတစ်ခုလည်းပဲပေးလိုက်တာပဲဒါနဲ့ဆီအစိုးရအခုဆိုလို့ရှိရင်နိုင်ငံတကာပြည်တွင်းပြည်ပအတိုက်ခံဘာလို့မှဂရင်းမဆိုင်ပဲနဲ့သူ့ရဲ့မတရားသဖြင့်အသိပိုက်ထားတဲ့အာဏာကိုဆက်လက်တည်နေတဲ့အတွက်ပဲတစ်ခုပဲကြည့်ပြီးတော့လုပ်နေရတာအဲဒါကြောင့်မလို့ကျွန်တော်တို့ကလောလောဆယ်အချိန်မှာဒီဆက်အနာချက်စနစ်အောက်ကရုံထွက်ချင်လို့ရှိရင်တွေးဆုံဆွေးနွေးဆိုတာကိုအော်နေမဲ့စားအော်နေလို့လည်းမရတော့ကျွန်တော်ဒုတိယတိုက်ပွဲလို့ပြီးချာရွေးချယ်စာမရှိတော့ဘူးအဲဒါကိုကျွန်တော်ပြောချင်တာ
ဒီမနေ့ဖြစ်ကဆိုလို့ရှိရင်ကျွန်တော်တရားရုံးထုတ်တော့မယ်အဲ့တော့ဒေါက်ဆန်းသူကြီးကိုအခုလိုဖမ်းဆီးတဲ့အပေါ်မှာဒီ88မျိုးဆက်ចောင်းသားတွေအနေနဲ့အဓိကဘယ်လိုပြောဆိုလိုပါလဲ
နာဖာစစ်ပုတ်ချုပ်တွေအနေနဲ့ဒီဒေါအောင်ဆန်းစုကြည်ကိုနေမှာအကြကြုတ်ချုပ်ထားတာကအဲ့ဒါ29ဆိုလို့ရှိရင်6နှစ်ပြည့်တော့မယ်အဲ့တော့ဥပဒေကြောင်းအရာဆိုလို့ရှိရင်ဘလုံနီးနဲ့မှချက်ပြီးတော့ချုပ်နှောင်ထားလို့မရတော့ဘူးဒေါအောင်ဆန်းစုကြည်ကိုလှုပ်ကိုလှုပ်ရလိမ့်မယ်ဒါပေမဲ့နာဖာစစ်ဆိုရကဟာလာမတရားအကွက်ဆင်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုထောင်ထဲထည့်ဖို့အတွက်ကိုအခုလိုကြမ်းစီစူးစမ်းနေတယ်အဲ့တော့ဒီလုပ်ရဟာဘာတွင်မဲ့နိုင်ငံရေးလှုပ်ချမ်းမှုကြီးတစ်ခုလည်းဖြစ်တယ်တော့ဒီတိုင်းပြည်နဲ့လူမျိုးရဲ့မျက်နှာကိုနိုင်ငံတကာမိသားအလယ်မှာပုံမဲ့လုပ်လိုက်တာပဲဖြစ်တယ်။ဒီကနေ့တို့88မျိုးဆက်ကြောင်းသားတွေအနေနဲ့ပြင်းထန်တဲ့ရှုတ်ချက်ကန့်ကွက်တယ်ဒီပေါ်မှာ
။ဟုတ်ကဲ့ပါ။အဲဒါဒီကိစ္စနဲ့ပတ်သက်ပြီးတော့88မျိုးဆက်ကြောင်းသားတွေအနေနဲ့ဘယ်လိုများလှုပ်ဆောင်ဖို့ရှိပါသလဲ
။ဟုတ်ကဲ့ကျွန်တော်တို့88မျိုးဆက်ကြောင်းသားတွေအပါအဝင်ဒါဟန်ရှင်လေးကျောင်းသားပြည်သူတွေအားလုံးအနေနဲ့နိုင်ငံရေးတည်အင်အားစုတွေရောဟာမနေ့ပြန်ဒေါအောင်ဆန်းစုကြည်ကိုမတရားဖမ်းအကွက်ဆင်ဖမ်းဆီးပြီးတော့ဟာရုံးပြင်စစ်ဆေးမဲ့ကိစ္စမှာအားလုံးဟာလူမှုကောင်းဆောင်ဒေါအောင်ဆန်းစုကြည်လူမျိုးရေးအတွက်ဟာတတတအားတွားရောက်ပြီးတော့မိမိရဲ့လူမျိုးစေခြင်းနဲ့ဆန္ဒကိုဟာထုတ်ဖော်ပြတဲ့အနေနဲ့ရုံးချင်းရှိရာဟာအင်းစင်ချောင်းရှိကိုအော်အလုံးပါကြပါကျွန်တော်ရှင်းရှင်းမျိုးတဲ့ကျောင်းသားတွေလည်းအဲ့ဒီမှာရှိနေပါပဲအဲ့တော့ပြည်သူလူထုတရားလုံးကမိမိရဲ့ဆန္ဒကိုငြင်းချင်းတဲ့ဒီနဲ့ထုတ်ဖော်ပြပါခွင့်ရှိပါတယ်